တောင်ဆူဒန်နိုင်ငံမှာသဘုံတွေထိန်းချုပ်ထားတဲ့ဒေသတွေမှာရှိနေတဲ့အမေရိကန်လူမျိုးတွေကိုကယ်တင်ဖို့သွားတဲ့အမေရိကန်လေယာဉ်တွေကိုအမည်မသိသံတမန်တွေကပစ်ခတ်ခဲ့တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။စစ်တပ်အမှုတန်း၄ယောက်ဒဏ်ရာရသွားတယ်လို့ပန်တဂွန်စစ်ဌာနချုပ်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဂျူဘာမြို့တော်မြောက်ဖက်မှာရှိတဲ့ဘောမြို့ကအမေရိကန်တွေကိုစနေနေ့တုန်းကဒီအမေရိကန်တပ်တွေသွားကယ်ဖို့ကြိုးစားနေမှာပဲအခုလိုတိုက်ခိုက်ခံခဲ့ရတာဖြစ်ပါတယ်။ပြစ်ခတ်ခံခဲ့ရပြီးတဲ့နောက်မှာကယ်ဆယ်ရေးအစီအစဉ်ကိုဖျက်ပြီးတော့လေယာဉ်3စင်းစလုံးအိမ်နီးချင်းယူဂန်ဒါနိုင်ငံကိုလမ်းလွှဲသွားခဲ့ရပါတယ်။အမေရိကန်စစ်မှုထမ်းတွေနဲ့အမေရိကန်တန်ယုံကိုကာကွယ်ဖို့အတွက်အဲ့ဒီဒေသကိုစစ်မှုထမ်း45ယောက်ကိုသမ္မတဘဲရက်အိုဘားမားကဂျာတာဘရင်းနေတုန်းကဆေးလွှတ်ခဲ့ပါတယ်။တောင်ဆူဒန်ထဲမှာရှိနေတဲ့အမေရိကန်လူမျိုးတွေကိုကယ်တင်နိုင်ဖို့အရေးကြီးတဲ့အကြောင်းအိမ်မြူတော်မှကနေပြီးတော့ဒီစနေနေ့မှာထုတ်ပြန်တဲ့ကြေညာချက်ထဲမှာသမ္မတကအလေးအနက်ပြောထားပြီးတော့အမေရိကန်ရဲ့ကယ်ဆယ်ရေးအစီအစဉ်မှာဆူဒန်ခေါင်းဆောင်တွေကကူညီဖို့တာဝန်ရှိတယ်လို့လည်းပြောထားပါတယ်။ဘောမျိုးကိုတပုံတွေကသိမ်းပိုက်ထားတယ်လို့တောင်ဆူဒန်အစိုးရကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲတောင်ဆူဒန်မှာအဆိုးဆုံးလို့ပြောနိုင်တဲ့တိုက်ပွဲတွေလည်းအဲ့ဒီမှာဖြစ်ပွားခဲ့ပါတယ်ရှင်။